မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းဒီလိုက်စီစဉ်ကနေပြီးကြိုးစားပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ညဉ့်ရက်ခီးဘာတွေများအခက်ကြုံနေရတယ်လဲဆိုတာပါမြန်မာနိုင်ငံရဲ့ဒီညဉ့်ရက်လုပ်ငန်းစဉ်ကိုဦးစားပေးလှုပ်ဆောင်ဖို့ရည်မှန်းထားတဲ့ NLD အစိုးရလက်ထက်မှာညဉ့်ရက်လုပ်ငန်းစဉ်တွေဟာရှိမတိုးတာပဲနဲ့ရှိပြီးသားဒီပြဿနာတွေကိုမရှင်းနိုင်သေးဘူးမကပြိပခသစ်အချို့ပါတိုးလာနေပါတယ်ညဉ့်ရက်လုပ်ငန်းစဉ်တွေရှိတိုးနိုင်မှုအတွက်ဘာတွေအခက်ခဲကြုံနေရတယ်လဲဆိုတာကိုကျွန်တော်တည်းဒီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးပြင်နိုင်ကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ UNFC ရဲ့ပြောခွင့်ရသူလည်းဖြစ်တယ်နောက် ANC ရခိုင်မျိုးသားကောင်စီရဲ့အတွင်းမှုလည်းဖြစ်တယ်ဦးထွန်းစောဖြစ်ပါတယ်နောက်တူကတော့တိုင်းသားကောင်းဆောင်တူဖြစ်ပါတယ်သူကဒီလက်ရှိမြန်မာနိုင်ငံညီညွတ်ရေးလုပ်ငန်းစဉ်ဒီမှာလည်းတဲ့ပါဝင်နေတဲ့လူဖြစ်ပါတယ်ပုံမူခေါ်ကပါဦးထွန်းစောတော့လီလိုင်းပေါ်ရောက်နေပါပြီခင်ဗျဦးခေါ်ကလီလိုင်းပေါ်မရောက်သေးပါဘူးကျွန်တော်အရင်ဆုံးဦးထွန်းစောကိုဖိတ်ခေါ်ကြပါတယ်ဦးထွန်းစောကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ
်ဦးထွန်းစောခုနကကျွန်တော်ပြောသွားလို့ပါပဲညီညွတ်ရေးလုပ်ငန်းစဉ်က NLD အစိုးရဒီသူမူဝါဒထဲမှာတကယ်ကိုထိတ်တန့်ဦးစားပေးလုပ်ငန်းဖြစ်တယ်ဒါပေမဲ့လည်း NLD အစိုးရလက်ထက်မှာပဲဒီညီငယ်လုပ်ငန်းစဉ်တွေကရှေ့မတိုးနိုင်မနဲ့ပြောရမယ်ဆိုရင်အေလိုမျိုးပြိပခတစ်တီထပ်ပြီးပေါ်လာတာနောက်စီးတင်းမမှုတွေကြုံနေရတာဒါမျိုးတွေထပ်ထပ်ဖြစ်နေတယ်ခင်ဗျကျွန်တော်အရင်ဆုံးသိချင်တာကတော့လက်ရှိ UNFC နဲ့ဆက်ဆက်နေတဲ့အချင်းတွေပါ UNFC မှာပြောရမယ်ဆိုရင်တော့မွန်တို့ဘာတို့ကတော့ဒီမွန်ပြည်သက်ပါတီဘာတို့ကတော့ဒီ NCA ထိုးလိုက်ပြီပေါ့နော် UNFC ရဲ့ NCA ထိုးနိုင်ချေအလားလား UNFC ရဲ့နောက်ဆုံးဒီညီငယ်လုပ်ငန်းစဉ်နဲ့ပတ်သက်တက်ထူးခြားချက်လေးသိပြစီ
ခုနောက်ဆုံးအချိန်လေးကတော့ကျွန်တော်တို့ကြံနေတဲ့အဖွဲ့တွေပေါ့ဗျာဒီ UNFC ထဲမှာနှစ်ဖွဲ့ပေါ့နော် LDU လောက်ဒီမိုကရေစီယုံနဲ့မိုဘီသစ်ပါတီတို့တမရည်ထိုးပြီးတဲ့နောက်ပိုင်းမှာကြံနေတဲ့အဖွဲ့မှာကျွန်တော်တို့ဒီ KNPP ရှိတယ်ကျွန်တော်တို့ ANC ရှိတယ်နောက်ပြီးတော့မှ SSPP ရှိတာပေါ့ဗျာဆို SSPP ကတော့သူကဒီတန်ဘိုင်လက်ထရီနဲ့နောက်ပြီးတော့မြောက်ပိုင်းမှာမိတ်အဖွဲ့မှာပါဝင်ပြီးတော့သွားနေတယ်KNPP ကလည်းပဲကျွန်တော်တို့ဘိုင်လက်ထရီအနေနဲ့သွားနေတယ်ကျွန်တော်တို့ ANC ကိုကြတော့ဒီတက်မတော်ဘက်ကဒီတက်ဖွဲ့မရှိကြောင်းကိုဝန်ခံရမယ်ပြီးဒီ NCA လက်မှတ်ရေးထိုးပြီးမှဆွေးနွေးဆွေးနွေးကိုလာရမယ်ဆိုပြီးတော့အဲ့လိုမျိုးကန့်သက်ထားတယ်ပေါ့အဲဆိုတဲ့ခါကျတော့ဒီ bilateral ဆွေးနွေးမှုကတော့ကျွန်တော်တို့ ANC အဖွဲ့အစည်းနဲ့မရှိဘူးဆို KNPP တို့နဲ့ SSPP တို့နဲ့ bilateral အဲဒီဂျူဂျာဂျူဂျောပေါ့နော်ဒီကြားထဲမှာရပ်ပန်းရကဆွေးနွေးတာတော့တွေ့ရပါတယ်ဒါပေမဲ့ NCA လမ်းကြောင်းဘက်ကိုတော့မရောက်နိုင်ကြသေးဘူးပေါ့ဗျာ။ဆိုရင်ခုနပြောတဲ့ကျွန်တော်တို့ကြံနေတဲ့အဖွဲ့တွေအထက်မှာလည်းပဲတက်မတော်ရဲ့ကျိုးသိင်းကတ္တချက်တွေနဲ့သူရဲ့ဟောပေါ့ဒီတစ်ဖက်သက်သတ်မှတ်မှုအောက်မှာပဲသူတို့သွားနေရတာဖြစ်တယ်။အဲ့လိုအနေထားမှာရှိတယ်။ပြီးရင်နောက်တစ်ခုကကြတော့ဒီအားလုံးပါဝင်ရေးဆိုတဲ့အခြေခံအောက်မှာလုပ်ခဲ့ကြပေမဲ့လို့လက်ရှိကတော့ဒီအားလုံးပါဝင်ရေးကိုမဖော်ဆောင်နိုင်ဘူး။ကျွန်တော်တို့ဒီအရင်တော့ NCCD အနေနဲ့လုတ်ခဲ့တာပေါ့နော် NCCD အနေနဲ့လုတ်ခဲ့တဲ့အခါမှာဒီ NCCD မှာပါဝင်တဲ့အဖွဲ့16ဖွဲ့ထဲကသူက6ဖွဲ့ကိုအမှုသိမ့်တိုင်းစိုးရကတက်မတော်ကအသိမမပြူပေါ့နော်ဆိုအားလုံးပါဝင်ရေးကမရှိတဲ့ခါကျတော့ဒီအခြေခံအကြောင်းတရားကဒါကပြဿနာဖြစ်လာတာပေါ့နော
်ဟုတ်ကဲ
့ဥပမာဒီတိုက်ပြည်ရဲ့ဖွဲ့စည်းပုံရေးဆွဲဖြစ်စဉ်တွေမှာအားလုံးပါဝင်ပြီးပေါ်ဆောင်ခဲ့မယ်ဆိုရင်ဒီနေ့လိုမျိုးအခြေအနေပေါ့လေဒီဖွဲ့စည်းပုံအကျင့်တီးပြဿနာရောက်ချိန်မှာရောက်မှာပေါ့အခုလည်းပဲအားလုံးပါဝင်မှုနဲ့ရေးဆွဲခဲ့တဲ့ဒီ NCA ဟာအားလုံးပါဝင်မှုမရှိတဲ့အခါကျတော့ဆက်သွားဖို့ခက်နေရပြီပေါ့ဗျာ။ဆိုအားလုံးဆိုရမှာတော့ကျွန်တော်တို့ဥသိမ်းကျိတ်ဆိုရလက်ထက်မှာတွေးဆုံဆွေးနွေးတုန်းကပါဝင်ခဲ့တဲ့တိုင်းသားလက်နက်ကန်တော်လှန်အဖွဲ့ CEO 21ခွဲလုံးကိုအနည်းဆုံးအားဖြင့်ပါဝင်ခွင့်ရှိဖို့လိုတယ်လို့ကျွန်တော်တို့ကမြင်တယ်ပေါ့နော်။ဒီ NCA ကိုတော့ဒီမကြေမလည်နဲ့သူတို့ကတက်တုပ်ရိုက်ပြီးတော့မှ2015အောက်တိုဘာမှာလက်မှတ်ရေးထိုးခဲ့ကြတယ်။အဲ့ဒီနောက်ပိုင်းမှာအားနည်းချက်တွေပေါ်လာတယ်ဆိုရင်တော်စုအစိုးရလက်ထက်ရောက်တဲ့ခါကျတော့ဒီ NCA မှာအားနည်းချက်တွေကိုပြန်ပြုပြင်ဖို့ဆိုပြီးတော့မှကျွန်တော်တို့ဒီ UNFD ဘက်က DBN အနေနဲ့ပေါ့လေအစိုးပြုချက်ရှစ်ချက်လုပ်ပြီးတော့မှကျွန်တော်တို့အားနည်းချက်တွေကိုပြုပြင်ဖို့အစိုးပြုတယ်ဒါပေမဲ့တက်မတော်ဘက်ကအဲ့ဒါကိုလည်းပဲလက်မခံဘူးပေါ့ဗျာ
ကျွန်တော်ဒီညမှာဒီညမှာလည်းကြားဖြတ်မိချင်တာကဒေါ်စန်းစုကြည်နဲ့အစိုးရဘက်ကနေပြီးတော့သူတို့ဘက်ကပြောနေတာက NCA ကိုထိုးလိုက်ကြပါတိုင်းသားတွေထိုးလိုက်ကြပါထိုးလိုက်ပြီးလို့ရှိရင်တခြားနိုင်ငံဆွေးနွေးပွဲတွေဖရဲကိစ္စတွေဆွေးနွေးကြရအောင်ဆိုရဲပြောတဲ့စကားရှိပါတယ်ခင်ဗျပြောမယ်ဆိုရင်အခုက NCA ကထိုးတဲ့ဖွဲ့ကထိုးတယ်မထိုးတဲ့ဖွဲ့မထိုးတဲ့ခါကျတော့ရှေ့ဆက်ဖို့တည်းနဲ့ခက်နေတဲ့သဘောသူတို့ဘက်ကမြင်ပုံရတယ်အဲ့တော့ထိုးလိုက်ပါကျန်တဲ့ကိစ္စနိုင်ငံကိစ္စဆက်ပြောမယ်လို့ပါပါတယ်ဒါပေမဲ့ထိုးဖို့အတွက်ဘာကြောင့်တိုင်းသားတွေဘက်ကခက်နေရလဲခင်ဗျ
ဟုတ်ကဲ့ခုနကျွန်တော်ပြောတဲ့အတိုင်းပဲလေဒီ NCA ကိုထိုးလိုက်ပါဆိုတဲ့အချိန်မှာသူတို့ကကြိုတင်ဒီကတ်သက်ချက်တွေရှိရပေါ့ဗျာ precondition တွေကိုဒီတက်မတော်ဘက်ကချမှတ်ထားတာရှိတယ်တစ်ဖွဲ့နဲ့တစ်ဖွဲ့မတူဘူးပေါ့เนาะဆိုတော့ကျွန်တော်တို့ဒီခုနပြောတဲ့ UNFC ပါဆိုလို့ရှိရင်ကျန်တဲ့ဖွဲ့တွေထဲမှာဟိုမှာကျွန်တော်တို့ ASC ဆိုလို့ရှိရင်တက်ဖွဲ့မရှိကြအောင်ဝင်ခံရမယ်ဒါမှပဲ NC ထိုးလို့ရမယ်အဲ့လိုမျိုးပြောတယ်ပြီးရင်တပြိုင်တည်းမှာဟိုမှာမြောက်ပိုင်းမှာမေးဆိုတဲ့ထဲမှာလည်းပဲဒီညီနောက်၃ဖွဲ့ကိုသူတို့ကနေပြီးတော့မှလက်နက်ကလမ်းစဉ်ကိုစွန့်ရမယ်เนาะလက်နက်ကလမ်းစဉ်ကိုစွန့်မှာပဲသူတို့ကဒီ NCA မှာပါဝင်လက်မှတ်ရေးထိုးခွင့်ပေးမယ်ဆိုပြီးအဲ့လိုကြိုတင်ကတ်သက်ချက်တွေလုပ်တယ်ဗျဆိုတော့ NDA ကိုထိုးလိုက်ပါဆိုတာဒီ NDA ဆိုရကတော့ရိုးချင်းစွာနဲ့သူကပြောတာပေါ့ဒါပေမဲ့တက်ဖက်ကတက်မတော်ဘက်ကအဲ့ဒါကိုသူကကြိုတင်ကတ်သက်ချက်တွေလုပ်ထားတယ်ဒါကတက်မတော်ရဲ့ဟောပေါ့တရသေးထုတ်ကင်ထားတဲ့သူ့ရဲ့အသေးရက်တီတဲ့ရက်တီချက်ပေါ့နော်ဒီဦးသိန်းစိတ်ဆိုရလက်ထက်တုန်းကသူအတိမတ်မပြုခဲ့တဲ့ NCCT ရဲ့အဖွဲ့ဝင်6ဖွဲ့ကဒီနေ့သူတို့ကြိုတင်ကတ်သက်ချက်တွေနဲ့သူတို့က NCA မှာပါဝင်လာဖို့အဲ့လိုမျိုးလုပ်နေတာဖြစ်တယ်ဆိုတော့ဒီကလေးကနေဒီအတူတူက NCA ကိုလုပ်ပြီးမှနော်ကျွန်တော်တို့လက်မရေးထိုးကနီးမှာအတိမတ်မပြူဘူးဆိုပြီးတော့မှအဲ့လိုကက်ပြီးမှလုတ်တဲ့ခါကြတော့ဒါယုံကြည်မှုကိုထိခိုက်ခဲ့တယ်ပေါ့ဗျာနော်အဲ့မှာတစ်ဆင့်ပေါ့အဲ့ဒါ2015အောက်တိုဘာမှာဖြစ်ခဲ့တဲ့ယုံကြည်မှုထိခိုက်ခဲ့ပြဿနာပြီး2015 2016 2019အခု2018ဒီသွားလိုက်တဲ့ခါကြတော့ဒါလက်မရေးထိုးထားတဲ့အဖွဲ့အစည်းတွေကြားထဲမှာအကောင့်တွေဖော်မှုဖြစ်ခြင်းကိုကျွန်တော်တို့ကြည့်တဲ့ခါမှာကြားတဲ့ခါကြတော့ဒီ NCA အတိုင်းတော့သဘောတူညီချက်အတိုင်းအကောင့်တွေပေါ်နေတာမတွေ့ရဘူး။နေပါအားနည်းချက်တွေအများကြီးပြစ်လာတယ်။ NCA လက်မရေးထိုးပြီးတော့တိုက်ပွဲတွေပြင်ဖြတ်ကြတယ်။ဆိုတဲ့ခါကျတော့ဒီအခြေအနေအောက်မှာ NCA ကိုမထိုးရသေးတဲ့တိုင်းသားလက်နက်ကန်ဒေါ်လာရဲ့ဖွဲ့စည်းတွေနဲ့ဘယ်လိုထိုးနိုင်မလဲ။ဒါကိုယုံကြည်မှုကိုရောရရှိအောင်လက်ရှိအစိုးရတက်မတော်ဘက်ကပြသဖို့လိုတယ်လို့ကျွန်တော်မြင်တယ်။
ဟုတ်ကဲ့ခင်ဗျာ
။အထူးသဖြင့်ထုတ်ပြီးပြောရမယ်ဆိုလို့ရှိရင်တော့ NCA မှာအားနည်းချက်တွေရှိနေတယ်ဗျာ။ဒီအားနည်းချက်တွေကိုပြုပြင်ဖို့လိုတယ်လို့ကျွန်တော်တို့မြင်တယ်။အဲ့ဒီအားနည်းချက်တွေကိုပြုပြင်ဖို့အတွက်ကျွန်တော်တို့ဒီ UNFC DPN ကနေပြီးတော့မှနော်အစိုးပြုချက်ရှစ်ချက်လုပ်ခဲ့တာအဲ့ဒါပဲ။အဲ့ဒီအစိုးပြုချက်ရှစ်ချက်ကိုကျွန်တော်တို့ဆက်ခွနလာကြအောင်ဆွေးနွေးခဲ့ရတယ်။နော်ဆွေးနွေးခဲ့ပြီးတော့မှအဲ့ဒီမှာရလက်ကလည်းပဲသိဆိုမှုတွေဖြစ်နေတယ်။ဒါပေမဲ့ကျွန်တော်တို့အဲ့ဒီ DPN ထဲကနေပြီးတော့မှအဖွဲ့အစည်းနှစ်ဖွဲ့ကလက်မရေးထိုးသွားတယ်။အဲသူတို့ကတော့ဒီငွေကြေးကော်မရှင်နဲ့ DPN ကြားမှာ9တင်မြောက်နော်ဆွေးနွေးမှုရလက်ကိုသူကအခြေခံပြီးတော့လက်မထိုးတယ်။ဒါပေမဲ့အဲ့ဒီဆွေးနွေးမှုရလက်ကနေပြီးတော့သူတို့အဖွဲ့အစည်းနှစ်ဖွဲ့ကလည်းလက်ရှိအခြေအနေမှာအကောင့်တွေ follow မရဘူး။ဆိုအဲ့လိုမျိုးတွေပေါ့ဗျာ။ဒါအချင်းချင်းဖြစ်ခဲ့တာပေါ့ကျွန်တော်တို့ခုနကလာတာဆွေးနွေးမှု။
ဟုတ်ကဲ့ခုထူးတော့ခဏလေး live ပေါ်မှာနေပြီးပါဦး။ခဏကျွန်တော်တို့ရှင်နေချုပ်ဒီ live ပေါ်ရောက်လာလို့သူတို့လှည့်ပေးကြမှာ။တော်ရှင်တူဖြစ်တဲ့ကိုစလိုက်ပွေကွန်ဆွေးနွေးမင်းများလို့ရပါတယ်ခင်ဗျာ။
โอเคဒီကဟန်တာနေတာတော့တတ်မတော်ပဲလို့ပြောမှာပေါ့နော်ဘာဖြစ်လို့လဲဆိုရင်သူတို့က NCA လမ်းကြောင်းကိုချင်းထားတယ် NCA မှာသူတို့မတိုက်ဆုံးက UPDJC ရဲ့အခမ်းအနား UPDJC မှာဥပမာစက်တီရဆွေပြင်းလုံးညီလာခံမျိုးမှာချက်မှတ်မဲ့မူပေါင်းလေးဆိုရင်တော့ UPDJC မှာရင်သဘောတူရတယ်အဲ့တော့ UPDJC မှာပဲ2008ဖွဲ့စည်းပုံလိုပဲတတ်မတော်က25ဘက်ခိုင်နှုန်းချုပ်ပါနေတယ်တတ်မတော်မထောက်ခံဘဲနဲ့ဘာ2008သဘောတူညီချက်ကိုမှချက်မှတ်လို့ညာဘူးအဲ့တော့ကြံတဲ့ဥစ္စာတွေကိုထားလိုက်ဒီUPDJC ရဲ့ခန့်ကန်တာကရင်းချင်းကိုလည်းသူတို့ကဟန်တာနေတာဖြစ်တယ်အဲ့တော့ဖြစ်တိုက်နေလို့ဆိုတာလည်းပဲသူတို့အခွင့်အရေးသူတို့ဖြစ်တယ်ဖြစ်အောင်လေသူတို့ကတိုက်နေကြတဲ့ခါကြတော့ဒီပြည်လုံးကြီးလာခါရပ်တိုးတာလေ UPDJC ရဲ့ခန့်ကန်တာကတတ်မတော်25ခိုင်နှုန်းပါရတယ်တတ်မတော်မထောက်ခံဘဲနဲ့မြင်ရတဲ့ကိစ္စကဘာမှ NCA တခုလုံးကိုလည်းစိုက်ခတ်မှာဖြစ်တယ်အဲ့တော့ဒီတိုင်းဖြစ်နေနေဆိုရင်တော့အာရှင်းလာလာတော့ဒီတတ်မတော်ကမဆုံးဘူးဆိုရင်တော့မဖြစ်နိုင်ဘူးလို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ခင်ဗျာကို slide ဝေကိုကျေးဇူးပါတော်ရှင်ကို slide ဝေကကတတ်မတော်ကဟန်တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ခုနကတက်ဘရောကတော့ဟန်တာဖြစ်နေတဲ့သဘောကတော့တော်ရှင်တို့များမြင်ကြတယ်ကျွန်တော်သိချင်တာကအစိုးရရဲ့သဘောလားလက်ရှိ NDA အစိုးရရဲ့ငြိမ်းချမ်းရေးနဲ့ယက်တီချက်သူရဲ့အားထုတ်မှုကတော့တကယ်တမ်းလုံလောက်လောက်ဖြစ်ပါရဲ့လားခင်ဗျာ
ကျွန်တော်တို့ဒီ6လကြာဆွေးနွေးခဲ့တဲ့တွေ့ကြုံအရဆိုလို့ရှိရင်တော့အစိုးရဘက်ကသူကသဘောထားယက်တီချက်ကတော့မှန်တယ်သူတို့ကပါလဲဆိုတဲ့ကကြတော့ NCA အပြင်ဒီသူတို့ကဆွေးနွေးလို့မရဘူးဆိုတော့ကြိုတင်ကက်သက်ချက်မရှိဘူးဒီတက်မတော်ဘက်ကကြတော့ NCA မှတပတ်အားမရှိဘူးဆိုပြီးအဲ့ဒီတရရက်တီချက်ရှိတယ်ဒါကတော့NLD ရဲ့ယက်တီချက်ကတက်နဲ့ဆိုင်ရင်တော့သူဘက်ကပန်တယ်လို့ပြောလို့ရတဲ့တစ်ချက်ရှိတယ်ပြီးရင်ဒီကျွန်တော်တို့ရဲ့ဆွေးနွေးပွဲမှာ NLD ရဲ့ယက်တီချက်ကတော့ပါလဲဆိုတော့အရာအားလုံးကသိစက်ကြီးနဲ့ဆွေးနွေးလို့ရတယ် Everything is negotiable ဆိုပြီးတော့မှအဲ့လိုဒီ NLD ရဲ့ဟိုပါတော့ဒီကျွန်တော်တို့ဆွေးနွေးရေးကိုယ်စားလှယ်ခေါင်းဆောင်ကအဲ့လိုမျိုးအမြဲလိုလိုပြောတာရှိတယ်ဒါပေမဲ့ပြဿနာပါလဲဆိုတော့ तू ကတက်မတော်ရဲ့သဘောထားကို तू ကကြော်လွန်လို့မရဘူးဒီတက်မတော်က NLD ကနေပြီးတော့မှ NLD ဆိုရနေပြီးတော့မှဒီ NCA ကနေပြီးတော့မှနော်အပြုပြင်ပြောင်းလဲလို့တဲ့သဘောထားပြတော်ညာလဲပဲတက်မတော်ကနေပြီးတော့မှအပြုပြင်ပြောင်းလဲလို့မရဘူးဆိုတဲ့အခြေအနေအောက်မှာသူလဲလုံခြံလို့မရဘူးအဲ့ဒါကြောင့်ဒီနေ့အားနေချက်ကပြဿနာပါလဲဆိုတော့အခြေခံအားဖြင့်အခက်အခဲကအဲ့မှာအကျက်တိဆိုင်နေတာဖြစ်တယ် NCA မှာအားနည်းချက်ရှိနေလို့ဒီနေ့လက်မှတ်ရေးထိုးထားတဲ့အထူးသဖြင့် KNU အဖွဲ့ကြီးကတော့ NCA ပါအားနည်းချက်တွေကိုပြုပြင်ဖို့ဆိုပြီးအဆိုပြုနေရပြီဖြစ်ပါတယ်။ဒီဟာကဘာလဲဆိုတော့အစမကောင်းခဲ့လို့အနောက်မတည်ကြသလိုဖြစ်နေရတာဖြစ်တယ်။ဒီအခြေခံပြဿနာကနိုင်ငံရေးပြဿနာဖြစ်ပေမဲ့နိုင်ငံရေးဤနဲ့ဖြေရှာလို့တဲ့နိုင်ငံရေးစင်တာသဘောထားကတက်မတော်မှာအမှန်တကယ်မရှိဘူးဆိုတာကိုသက်သေပြနေတယ်။ဒါကြောင့်နောက်ဆက်တွဲပြဿနာတွေအနှိမ့်ထယုံတွေကထက်ပြက်လာနေရတာလို့ကျွန်တော်အဲ့လိုမြင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒီကုနာကိုထွန်းတော့ပြောသွားတဲ့ theme ကကိုကျော်ရှင်မိတဲ့မိကုန်းလည်းအကျုံးမြင်သွားမယ်လို့ထင်ပါတယ်ခင်ဗျာ။သူမိထားတာကတော့အဲဒီလက်မှတ်ထိုးတဲ့ NC ဖွဲ့ကြီး၁၀ဖွဲ့ကနေပြီးတော့၁၀ဖွဲ့ထိတိုးလာပြီးမယ်။ရှေ့မတိုးနိုင်ဖြစ်တယ်လား။ဘာကြောင့်မှလဲတိကျသိကြမှာ။ကိုထွန်းစောပဲပြန်မိကြမှာလေခင်ဗျာ။ဒီလက်ထက်မှာပြဿနာတက်လို့ပြောမယ်ဆိုအေအေကိစ္စပေါ်လာတဲ့ကိစ္စပါ။ခုနေ့ကတက်မလို့ကုစလေပြုံးပြတူတူပြောသွားတယ်။အေအေနဲ့ပတ်သက်လို့သူတို့ဆွေးနွေးနိုင်မယ်။ဒါပေမဲ့ရခိုင်ဒေသမှာတော့အခြေချခွင့်မပေးဘူးဆိုတဲ့သဘောထားတက်မလို့မှရှိပုံရတယ်။ဒီအိတ်တိုင်းပြောသွားပါတယ်ခင်ဗျာ။ကျွန်တော်သိချင်တာကကိုထွန်းစောကလည်းရခိုင်မျိုးသားကောင်စီရဲ့တွင်မှုတယောက်ဖြစ်တဲ့ခါကျတော့အေနဲ့ရခိုင်မျိုးသားကောင်စီရဲ့ဆက်ဆက်မှုရောဘယ်လိုရှိပါလဲ။အေနဲ့ပတ်သက်လို့ကိုထွန်းစောရဲ့သဘောထားဘယ်လိုရှိပါလဲ
။ကျွန်တော်ခုနကပြောတဲ့အတိုင်းပါပဲ။ကျွန်တော်တို့နှစ်ဖွဲ့စလုံးကဒီ NCA စာချုပ်လုံတုံးကအတူတူကပါဝင်ပြီးတော့မှပေါ့နော်။အဲဒီလုတ်ခဲ့ကြတယ်။စစ်စစ်ညီနိုင်မှုဆွေးနွေးရေးမှာတောက်လျှောက်ပါဝင်ခဲ့ကြပါတယ်။ဦးသိန်းစိန်ဆိုရလက်ထက်မှာဒီငြိမ်းချမ်းရေးပေါ်ဆောင်ခဲ့စကြတဲ့အနေနဲ့ NCCT အဖွဲ့ဝင်ဖွဲ့စည်းအနေနဲ့ပါဝင်ခဲ့တာဖြစ်ပါတယ်။ဒါ NCA စာချုပ်ပေါ်လေဒီနောက်ဆုံးဤကိုချုပ်ကန်ဒီမှာအဲဒီအစိုးရတက်မတော်ဘက်ကကျွန်တော်တို့နှစ်ဖွဲ့စလုံးကိုအတိမတ်မပြူဘူးပေါ့နော်ခုနပြောတဲ့ NCCD အဖွဲ့ဝင်16ဖွဲ့တွေက6ဖွဲ့ကိုအတိမတ်မပြူတဲ့အထက်မှာကျွန်တော်တို့ဒီရခိုင်တဲကကျွန်တော်တို့အဖွဲ့စည်းနဲ့ခုနပြောတဲ့ ULA အဖွဲ့စည်းနဲ့ပါတာပေါ့ဗျာနော်ဆိုရင်နှစ်ဖွဲ့စလုံးကိုအတိမတ်မပြူတဲ့အချိန်ဒီအောက်မှာဒီ NCA ရဲ့ဘောင်ပြင်ပကိုကျွန်တော်တို့ကရောက်သွားတယ်ဆိုဒီနေ့NLD ဆိုရတက်လာတဲ့အချိန်ဒီအောက်မှာကြားတဲ့ခါကျတော့အဲကျွန်တော်တို့ ULA အဖွဲ့ကြီးကအခုကတိုက်ပွဲပေါ်ဆောင်ရတဲ့အနေအထားကိုရောက်သွားတာပေါ့နော်သူတို့ကလည်းပဲကိုဒေတာမှာကိုအခြေချနေဖို့အတွက်စီရယီမန်းချက်ရှိတဲ့အတိုင်းသူတို့ပေါ်ဆောင်နေတဲ့သူတို့စီမံကိန်းကိုလက်တွေ့ကျကျလုပ်နေပြီလို့ကျွန်တော်တို့အဲ့တိုင်းပဲမြင်တယ်ဆိုဒီအချိန်တွေကဘာကြောင့်ဒီလိုဖြစ်သွားတယ်လဲဆိုတဲ့ခါကျတော့တိုက်ပွဲကဒီအမှန်တော့ကျွန်တော်တို့ကနော်အပေါ်ဆောင်စရာမလိုတဲ့အခြေအနေအောက်မှာအဲဆိုလို့ရှိရင်တော့အရင်တော့ NCCD ခေတ်ကလေးကနေကျွန်တော်တို့ကအတူတူကအားလုံးပါဝင်အောင်လုပ်လိုက်မယ်ဆိုလို့ရှိရင်အဲဒီလိုမျိုးအခြေအနေကိုရောက်ချင်မှလည်းရောက်နိုင်ပဲလို့ကျွန်တော်ကအဲ့လိုမြင်တယ
်ဟုတ်ကဲ့
ဒီနေ့ကြတဲ့အခါကျတော့ဒီအခုတကြောပြန်တိုက်ပွဲတွေပြန်ပြီးတော့မှဖြစ်လာရတဲ့အခြေအနေအောက်မှာကြတော့အဲဒီနေ့ NCA လမ်းကြောင်းဘက်ကိုလာပါဆိုတဲ့အခြေအနေအောက်မှာတော့ဒါတော်တော်လေးခက်ခဲတဲ့အနေအထားကိုရောက်သွားပြီလို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ကျွန်တော်သရရှင်တူလေးလိုက်ပေါ်မှာရှိပါတယ်ကုဆိုးဝေဆွေးနွေးမြင်မြန်လို့ရပါတယ်ခင်ဗျာဥထုံးစော်ရှိပါတယ
်ဒီပြည်စစ်နဲ့ပတ်သက်လို့27ရာစုပြည်လုံးညီလာခံယူတော့ကြိုးစားနေကြတာပေါ့ဗျာပြည့်တယ်ပြောမယ်ဆိုရင်အဲငင်းကြီးအဲ့အပြင်းအထန်တွေရဲ့ပုံကိုရှိတယ်လို့မကောင်းတက်လို့ရောက်နေတဲ့တွေ့ရတာရှိတယ်ပြီးတော့ပြောကောင်းစားကောင်းလို့ရောက်နေတဲ့တွေ့ရတာရှိတယ်ပေါ့ဆိုတော့အနာတခြားစိတ်တခြားဖြစ်နေကြပဲကျွန်တော်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒါပေါ်လေဟိုကျွန်တော်တို့ဒီဗုဒ္ဓဝင်ဒီရာဇဝင်တွေဗုဒ္ဓဝင်ပေါ်အဓိကတော့တက်တော်တွေမှာရှိပါတယ်သဘုံအဆက်ရှိတယ်လို့သဘုံအတုတွေလည်းရှိတယ်ပြီးတော့ကျွန်တော်တို့ဒီပြည်စစ်ကြီးကအနှစ်90ဟိုတိုက်ခဲ့တော့သဘုံဟိုမြန်မာနိုင်ငံမှာသဘုံအဆက်တွေကလည်းတစ်ခါတစ်ခါမှာဟို90လောက်တိုက်လိုက်တော့အတုတွေဖြစ်သွားတယ်ဆိုတော့ဒီပြဿနာလေးကြောင့်ဒီကြီးတွေကဟိုတက်လဲကြောက်ကအဲတက်လဲကြောက်ကတပုံလဲကြောက်ကလက်နဲ့ကင်အားလုံးကိုကြောက်နေရတယ်ပေါ့နော်ဆိုလို့ရှိရင်ကျွန်တော်တို့ဟိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဟိုတကြားမင်းကဟိုဗန်နီကပလိုက်ကမပူသေးဘူးဆိုတော့ကျွန်တော်ကအဲကုလသမဂ္ဂငင်းငင်းတက်အနေနဲ့လာမဟိုပြည်ပြည့်ပြည့်ပတ်တာမလားငင်းငင်းကငင်းငင်းတက်ဖွဲ့တွေရောက်လာမှပြည်ပြည့်ပြည့်ပတ်တာမလားဆိုပြီးကျွန်တော်ဒီအကျိုးပဲကျွန်တော်ရှေ့ရှုပြီးကျွန်တော်စဉ်းစားနေရပေါ့ဗျာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကိုဆိုးဝေကျေးဇူးပါခင်ဗျာဒါကိုဆိုးဝေရဲ့သဘောထားအမြင်ဖြစ်ပါတယ်ကျွန်တော်နောက်ထပ် Thrush 2ရဲ့စာပေးဖတ်ချင်ပါတယ်မောင်တက်တနာအမေရိကန်ပြည်အောင်စုကပါငင်းငယ်လူငန်းစင်တွေရှေ့တွန်းနိုင်ဖို့အဓိကဟန်တာဖြစ်နေတာကတက်မလို့ခေါင်းဆောင်တွေကဖြစ်ပြီးတော့အစိုးရအုပ်ချုပ်မှုအောက်မှာမရှိဘဲစင်မြိုင်အစိုးရစပွဲသူတို့တိကျရပ်တည်နေခြင်းအခြေခံဥပဒေပြင်ဆင်လို့မရအောင်လို့လွှတ်တော်တွေထဲမှာစစ်တပ်ကူစလေတွေကိုထည့်သွင်းခြင်းအဖြစ်တနင်္ဂနွေလုံးပြစ်ခတ်ရဲ့ CNC ကိုလက်မှတ်ထိုးအောင်မှာကြောက်ရွံ့နေတာကြောင်းလို့ပဲယူဆပါတယ်တဲ့အထူးဖြစ်တော့စစ်ကောင်းဆောင်တွေအစိုးရအုပ်ချုပ်မှုမရောက်သေး၍ကာလပတ်လုံးစစ်ကောင်းဆောင်တွေရဲ့ညီညာရေးစကားသံတွေအပေါ်မှာတန်တရားဖြစ်နေကြမှာမလွဲပါဘူးတဲ့ဒီချက်တွေဟာညီညာရေးလုပ်ငန်းစဉ်တွေရှေ့တူဖို့အတွက်အစိုးရအတွက်ကြီးမားတဲ့အခက်အခဲတွေလို့ပဲယူဆပါတယ်ဆိုပြီးဖော်ပြပါတယ်နောက်ပိုင်းသူရေးထားတဲ့စာရေးရှိပါကျွန်တော်အချုပ်ပြီးတော့ဖော်ပြတာပါဒါကတော့မောင်တက်တနာအမေရိကန်ပြည်အောင်စုကပါကျွန်တော်ဒါနဲ့ပတ်သက်လို့ပဲကိုထိုးစောပဲမေးချင်ပါတယ်ခင်ဗျအစိုးရဘက်မှာရောညီညာရေးလုပ်ငန်းစဉ်တွေမှာတကယ်ကိုသူတို့အတွက်အခက်ကြုံနေပြီလား
ဟုတ်ကျွန်တော်ခုနတင်ပြတဲ့အတိုင်းပါပဲဒီသူ့မှာအခက်အခဲကတော့ဒီတက်မတော်ရဲ့သဘောထားကိုသူကြော်လုံလို့မရဘူး ဒီနောက်ရှိဖွဲ့စည်းပုံအရသူကတက်ကတက်လုပ်ကိုလုပ်မယ်အစိုးရကအစိုးရလုပ်ကိုလုပ်မယ်ဆိုပြီးတော့အဲ့လိုမျိုးဟိုစီးချတာတွေပေါ့ဗျာနော်ဆိုရင်အဲ့ဒီချိန်နေအောက်မှာဒီအခုဒီတော်ဆန်းစုကြည်အစိုးရကတက်မတော်ရဲ့ဒီစီးရေလှုပ်ရှားမှုပေါ့နော်စစ်စီးရေတွေဟိုတို့မြတ်မှာသူကဟိုတိုင်းရင်းသားလက်နက်ကတော်လည်းဖွဲ့စည်းရေကိုဘယ်လောက်ပဲတိုက်တိုက်ပေါ့ဗျာနော်အတုအနေနဲ့ဝင်ပြီးတ no tai kwe pin tan de kala rong wa raw tu ho ta khe da be no di ni chano ro NLD so ya let the aku 2016 ka ni di ni chain kala ti tu wa ta si mu ma lout de a pyin no sit tin ye lout ko twet ko ba tu wa ni bi raw ma khwet pyu jet di lout pe ni de ani tha ho yauk twa de kha ja raw di NLD so ya ha ni bi raw ma tat ma ron ne ta da ri shi ye so de ani tha ho yauk twa de အဲ့ဒါကြောင့်ဒီ NLD အစိုးရဘက်ကတော့သူတက်ရဲ့နော်ဒီငင်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာသူကရောင်းမြတ်တဲ့ပုံစံမျိုးနဲ့သွားနေရတယ်လို့ကျွန်တော်မြင်တယ်။အမှန်တော့ NLD အစိုးရမှာသူမှငင်းချမ်းရေးမူဝါဒ9ရက်သူမှချထားတာရှိတယ်။ဟိုတမတော်ကကိုယ်ဦးစီးချုပ်မှာငင်းချမ်းရေးမူဝါဒသူမှ6ချက်ရှိတယ်။ဆိုဒီအစိုးရရဲ့ငင်းချမ်းမူဝါဒ9ရက်နဲ့တမတော်ကကိုယ်ဦးစီးချုပ်ရဲ့ငင်းချမ်းမူဝါဒ6ရက်ဟာမတူကြပါဘူး။တိကျစီဖြစ်တယ်။တို့ပဲလို့လေသူတို့ကငင်းကြဲလုံငန်းစဉ်ကိုလုတ်ကြတဲ့ခါကျတော့ခုနကတက်ပိုင်းဆိုင်ရာကိစ္စမှာ NLD အစိုးရဘက်ကဘာမှဝင်ရောက်ဆက်ဖက်ပြီးတော့မှပြောကြားနိုင်တဲ့အနေအထားမရှိဘူ
း။
မူရဆိုရင်အဲ့လိုမျိုးတွေးရတယ်။ဒါပေမဲ့စီရေစစ်စင်ရေးတွေလုတ်တဲ့ခါမှာကြားတဲ့ခါကျတော့သူတို့အစိုးရနဲ့တက်မလို့ဟာတစ်ထက်တဲ့သဘောလိုမျိုးကြသွားတဲ့အချိန်ဒီအောက်မှာတော့အခုကငင်းကြဲရေးဆွေးနွေးမှုတွေတော့ကျွန်တော်တို့ဒီစစ်စဲညှိနှိုင်းမှုတွေပေါ်မှာသွားပြီးတော့မှလက်ခံနေပြီဖြစ်ပါတယ
်။
NLD အစိုးရဟာလူထုကဖြစ်ခဲ့တဲ့အစိုးရလို့မူလကတော့ယုံကြည်ထားခဲ့ပေမဲ့လို့ဒီနေ့သူ့ရဲ့လက်တွေ့ခေါ်ဆောင်နေတဲ့ငင်းကြင်ရေးဆွေးနွေးမှုတွေအရာပေါ့နော်ဒီနေ့ပြင်အချင်းတွေကိုသူတားနိုင်စီးနိုင်ခြင်းမရှိတဲ့ပုံမှာသူ့ကိုလည်းပဲတက်နဲ့တစ်ဆက်တည်းကြရဲဆိုပြီးတော့မှအဲ့လိုယုံကြည်မှုတွေဖြစ်လာတဲ့အတွက်ဒီဆွေးနွေးမှုတွေပုံမှာသွားပြီးတော့မှရက်ခတ်မှုတွေရှိနေတာကိုအခုတွေ့ရပါတယ
်ကိုသူတို့ဟုတ်ကဲ့ကျွန်တော်အချိန်ကတော့ထပ်10မိနစ်2မိနစ်လောက်တော့ရပါသေးတယ်ကျွန်တော်နည်းနည်းလေးချုပ်မိချင်တာကငင်းကြင်လုပ်ငန်းစဉ်နဲ့ပတ်သက်လို့ငင်းကြင်လုပ်ငန်းစဉ်နဲ့ပတ်သက်လို့ခုနကပြောလို့တမတော်က NCA ပုံမှာပဲအဓိကခံရက်နေတယ်နောက်တစ်ဖက်မှာNC လမ်းကြောင်းကြီးကလက်ရှိမြန်မာနိုင်ငံငင်းကြဲလုပ်ငန်းစဉ်ရဲ့အဓိက mainstream လို့ဖြစ်နေတယ်။ဒါပေမဲ့အခုဆိုရင်ဝါလိုမြောက်ပိုင်းဖွဲ့လူကနေပြီးတော့အဆိုပြုလာတာရှိတယ်။ NC မဟုတ်တဲ့တခြားလမ်းကြောင်းစဉ်းစားချက်ပေါ့။အဲ့ဒါကတကယ်လက်တွေ့ကြရလားကိုထွတ်ဆော့အမြင်သိချင်ပါလေ
။ကျွန်တော်အမြင်ကတော့ဒီ NC လမ်းကြောင်းမှာအပအချမ်းမရှိဘူးဆိုတော့ဒီတက်မတော်ရဲ့တရေတေဝါရကြောင့်ဒီနေ့ငင်းကြဲဆွေးနွေးမှုတွေကအဟန့်တရဖြစ်နေတာဖြစ်တယ်။အဲ့ဒါကြောင့်ဒီ NCA မှတ်တပအချမ်းမရှိဘူးဆိုတော့ဒီဝါရောက်ကိုစွန့်လွတ်လိုက်ပြီးတော့မှ NCA လမ်းကြောင်းအပြင်ပေါ့နော်ကျွန်တော်တို့တိုင်းပြည်ရဲ့ငင်းကြဲရေးကိုရှာဖွေလို့ရတဲ့နည်းလမ်းတွေအများကြီးရှိပါသေးတယ်ဆိုတော့ဒီလိုစဉ်းစားမျိုးစဉ်းစားချက်မျိုးအခြေခံအောက်ကနေသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ရဲ့ငင်းကြဲရေးလုပ်ငန်းစဉ်ကိုဒီထက်ထပ်ပြီးမှပေါ့လို့နော်တစ်ဆင့်တင်လို့ရမယ့်အနေအထားတွေပေါ်ပေါက်လာလိမ့်မယ်လို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ကျွန်တော်တို့တဲ့လီလိုက်အစီအစဉ်အချိန်လေးဆီသွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဦးထွန်းစောနဲ့ကျွန်တော်တို့ view တော်ရရှင်ဒီအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့လီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျန်လောက်ဝင်ပြီးပါ